ဆေးမတိုးတဲ့ဥယျာဉ်ငန်းဖြားတိုက်ဖွဲ့ရောဂါပြန့်နှံ့ဖြစ်ပွားနေတာကိုထိန်းချုပ်ရေးကလေးငယ်တွေကိုပုံမှန်ကာကွယ်ဆေးတိုက်ကျူးတဲ့အစီအစဉ်မှာပါကစ္စတန်နိုင်ငံဟာကာကွယ်ဆေးသစ်တမျိုးကိုစသုံးတဲ့ကမ္ဘာပထမဆုံးနိုင်ငံဖြစ်လာပါတယ်။ပါကစ္စတန်နိုင်ငံမှာ2016ခုနှစ်ကစလို့ဒီရောဂါပိုးပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးလူ1000ကျော်ရောဂါကူးစက်ခံထားရပြီးတော့အများစုကတောင်ပိုင်းဆင်းပြေနေတာဖြစ်ပါတယ်။ Super Bug လို့ခေါ်တဲ့ Bacteria မျိုးကွဲတစ်ခုဟာဆေးမတိုးတော့တဲ့အဆင့်အထိတဖြည်းဖြည်းရောက်လာပြီးနိုင်ငံကာကိုပြန့်နှံ့မယ်အန္တရာယ်ရှိနေတာပါ။2019ခုနှစ်ကပါကစ္စတန်မှာတိုက်ဖက်ရောဂါဖြစ်ပွားမှု63ရာခိုင်နှုန်းတိုက်ဖက်ကြောင့်သေဆုံးမှု80ရာခိုင်နှုန်းဟာအသက်15နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ကာကွယ်ဆေးထိုးမဲ့အစီအစဉ်နဲ့ဆက်ဆက်တဲ့တောက်ကြနေတရားဝင်ကြီးညာချက်ထဲမှာဖော်ပြထားပါတယ်ဒီကာကွယ်ဆေးတဲ့အစီအစဉ်ကိုဂျနီဗာအခြေစိုက် GAVI ကာကွယ်ဆေးအစီအစဉ်ညွန်ပေါင်းအဖွဲ့ကရန်ကုန်ကြီးထောက်ပံ့တာဖြစ်ပြီးတရင်နှစ်ပတ်ကြာမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်စင်းပြည်နယ်မျိုးပါဒေသတွေကအသက်6လကနေ15နှစ်အကြားကလေးငယ်10တန်းကိုကာကွယ်ဆေးတိုက်မှာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထောက်ခံထားတဲ့တိုက်ဖက်ယောဂါပူပေါင်းကာကွယ်ဆေး TCV ဟာ6လအရွယ်ထိငယ်တဲ့ကလေးတွေကိုတိုက်နိုင်တဲ့ပထမဆုံးကာကွယ်ဆေးဖြစ်ပြီးအဖျားတက်တာကနေရေရှည်ကာကွယ်နိုင်တယ်လို့သတ်မှတ်ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်